အခုနောက်ဆုံးကြံနေသေးတဲ့တိုင်းရင်းသတင်းလွှာကဏ္ဍကိုနားဆင်ကြရအောင်ပါထိုင်းမြန်မာနယ်စပ်ဒေသကတိုင်းရင်းသားသတင်းတောက်တွေကစူးစီးတင်ဆက်ပေးနေတာဖြစ်ပါတယ်ရှင်
ပတ်စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျူဆိုပါရယ်မြန်မာနိုင်ငံတွန်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအာမီပါ BNI ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ကွန်ပျူတာတက်ကူကြောင့်သားမောက်ကွန်ဆန်အောင်ကိုတနက်နဲ့ပြတ်တက်ခဲ့တဲ့မြမတက်မတော်သားကိုမြစ်ချနာတရားရုံးကနေထောင်တန်းနဲ့အလုကျန်နဲ့ချမှတ်လိုက်ပါတယ်။တနင်္သာရီတိုင်းရေဖြူမြို့နယ်တဲချောင်းများမှာဝန်ပြည်သက်ပါတီနဲ့ကရင်အမျိုးသားအစည်းအရုံး KNU တို့ပြစ်ခတ်မှုနှစ်ကြိမ်ထပ်မံဖြစ်ပွားခဲ့တယ်ဆိုတာနဲ့မြမတက်မတော်နဲ့ကချင်လွတ်လပ်ရေးတက်မတော် KNU တို့ကြားကစစ်ရေးတင်းမာမှုတွေအတွင်းဇိုင်းအောင်ဒုက္ခသည်စခန်းကစစ်ပေးဆောင်တွေရဲ့အခက်အခဲအခြေအနေတွေအကြောင်းကိုကြားကြရမှာပါရှင်။
ကျမကနူပန်ပါတရင်တွေကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါကချင်ပြည်နယ်မြစ်ကျင်းနာကွန်ပျူတာတက္ကသိုလ်ကျောင်းသားမောင်ကွန်ဆန်းအောင်ကိုတနက်နက်ပြစ်တက်ခဲ့တဲ့မြမတက်မတော်ကတပ်သားမောင်မောင်ကိုမြစ်ကျင်းနာတရားရုံးကနေဇန်နဝါရီလ4ရက်နေ့မှာထောင်ဒဏ်နဲ့အလုကျန်းနှစ်နှစ်ချမှတ်လိုက်ပါတယ်အခုလိုစီရင်မှုအပေါ်မှာမိသားစုဝင်တွေနဲ့ကချင်တရားရေးဆိုင်ရာအတိုင်းဝန်းတွေကတော့လူသက်မှုရဲ့ပြစ်ဒဏ်ဟာ9နှစ်ထက်မနည်းဖြစ်သင့်ပြီးပြစ်ဒဏ်နှစ်နှစ်ချမှတ်တဲ့အပေါ်မကြေမနက်ဖြစ်နေတယ်လို့လည်းသိရပါတယ်ဒီအမှုကိုမြောက်ပိုင်းတိုင်းစစ်ဌာနချုပ်ကလူသေးမှုပုံမှ304ကကြီအရာစွဲချက်တင်အရေးယူခဲ့တာဖြစ်ပြီးတရားခံကိုလည်းတပ်မတော်ကနေအပြေးပိုင်ထုတ်ပယ်ခဲ့ပါတယ်။အသက်19နှစ်အရွယ်ကွန်ပျူတာတက္ကသိုလ်ကျောင်းသားမောင်ကွန်ဆန်းအောင်ကိုမြောက်ပိုင်းတိုင်းစစ်ဌာနချုပ်မပခလက်အောင်တပ်မတော်ထောက်ပံ့ရေးနဲ့ပို့ဆောင်ရေးတပ်929ကစစ်သားမောင်မောင်နဲ့ဒုတက်ချက်နိုင်ဟီခင်တန်းတို့ကနေလက်နက်လူရက်တဲဆိုပြီးပြီးခဲ့တဲ့နှစ်ဇွန်လ20ရက်နေ့ညမှာပြစ်တက်ခဲ့ပါတယ်
။မွန်ပြည်တပ်ပါတီအခြေချလှုပ်ရှားနေတဲ့တနင်္သာရီတိုင်းဒေသကြီးရေဖြူမြို့နယ်တဲချောင်းဖျားမှာကရင်မြို့သားစီယုံ KNU နဲ့မွန်ပြည်တပ်ပါတီတို့စနေဝိုင်လ17ရက်နေ့ကလက်နက်ကြီးလက်နက်ငယ်တွေနဲ့ပြစ်ခတ်မှုနှစ်ကြိမ်ထပ်မံဖြစ်ပွားခဲ့ကြပါတယ်။ KNU ဘက်ကနေမွန်ပြည်တပ်ပါတီတပ်စခန်းကိုလက်နက်ကြီးတွေနဲ့စတင်ပြစ်ခတ်ခဲ့တယ်လို့မွန်ပြည်တပ်ခရိုင်ကော်မတီဝင်တဦးကပြောပါတယ်။နေချင်းပြစ်ခတ်တိုက်ခိုက်မှုအတွင်းမွန်ပြည်တပ်ပါတီဘက်ကသက်သား3ဦးတန်ရာရရှိခဲ့တယ်လို့ခရိုင်ကော်မတီဝင်တဦးကပြောပါတယ်။ထဝယ်ခရိုင်ရေဖြူမြို့နယ်အတွင်းဒေသတချို့ဟာမွန်ပြည်တပ်ပါတီနဲ့ KNU အကြမ်းနယ်မြေပိုင်ဆိုင်မှုနဲ့ပတ်သက်ပြီးအငင်းပွားဖွယ်ရာဖြစ်နေတာပါ။မွန်ပြည်တပ်ပါတီနဲ့ KNU တို့ဟာ1988ခုနှစ်ကနေမြေငင်းပွားမှုပြဿနာကြောင့်စစ်ရေးပဋိပက္ခပြင်းထန်စွာဖြစ်ပွားခဲ့ပြီးစစ်ဆင်ညှိနှိုင်းမှုအရစစ်ရေးပြဿနာပြေလည်သွားခဲ့တာ28နှစ်နေပါရှိခဲ့ရာကနေ2016ခုနှစ်စက်တင်ဘာလ10ရက်နေ့ကစပြီးနေမြေငင်းပွားမှုနဲ့တိုက်ပွဲတွေပြန်လည်ဖြစ်ပွားလာခဲ့ပါတယ်
။ရခိုင်အမျိုးသားပါတီ ANP က ALD ပါတီဝင်ဟောင်းတွေပါတီအသစ်တစ်ခုထူထောင်ပြီးလာမယ့်ဖေဖော်ဝါရီလအတွင်းမှာရွေးကောက်ပွဲကော်မရှင်ထံမှတ်ပုံတင်သွင်းဖို့စီစဉ်နေပါတယ်။ရခိုင်ပြည်နယ်တောင်ကုန်းမြို့မှာအခုလ9ရက်နေ့ကနေ10ရက်နေ့အထိ2ရက်ကြာပြုလုပ်ခဲ့တဲ့ ALD ပါတီဝင်ဟောင်းတွေတွေ့ဆုံတဲ့အစည်းအဝေးမှာအခုလိုဆုံးဖြတ်ခဲ့ကြတာဖြစ်တယ်လို့ဥဆောင်ကော်မတီတူဖြစ်သူဦးမျိုးကျော်ကပြောပါတယ်ရခိုင်ဒီမိုကရေစီအဖွဲ့ချုပ် ALD နဲ့ရခိုင်တိုင်းရင်းသားများတိုးတက်ရေးပါတီ RNDP ကိုရခိုင်ပြည်သူတွေတောင်းဆိုမှုနဲ့2015ရွေးကောက်ပွဲမတိုင်မီပူပေါင်းပြီးရခိုင်အမျိုးသားပါတီ ANP အဖြစ်ဖွဲ့စည်းခဲ့တာဖြစ်ပါတယ်ပါတီနှစ်ခုကိုပေါင်းစည်းပြီးနောက်ပါတီခေါင်းဆောင်ပိုင်းမှာသဘောထားမတူညီမှုတွေနဲ့ပါတီရင်းပြဿနာတွေကြောင့် ALD ပါတီဘက်ကခေါင်းဆောင်အများစု ANP ကထုတ်ပယ်ခံခဲ့ရပြီးနောက်မှာအခုလိုပါတီတစ်တစ်ခုထူထောင်ဖို့ဖြစ်ပေါ်လာတာဖြစ်ပါတယ်
ရှမ်းပြည်တောင်ပိုင်းလင်းခေခန့်ကျိုင်းတောင်မြို့မှာပြက်စီးနေတဲ့တဘာဝပတ်ဝန်းကျင်နဲ့ပြုံးတီးနေတဲ့တစ်တောတွေကိုကာကွယ်ထိန်းသိမ်းဖို့အတွက်ရည်ရွယ်ပြီးဒေသတွင်းရှမ်းလူငယ်နေရာကျော်တို့တွေ့ဆုံဆွေးနွေးမှုပြုလုပ်ခဲ့ပါတယ်။စန္ဒမလာရှိရနေ့ကကျိုင်းတောင်မြို့ရက်ကွက်တစ်ကုံမုံရွာကျောင်းမှာတွေ့ဆုံဆွေးနွေးခဲ့ရမှာတစ်ပင်တွေစိုက်ပျိုးတွားဖို့လူငယ်တွေကိုအသိပညာပေးတွားဖို့စတာတွေလှုပ်ဆောင်တွားမယ်လို့လူငယ်ခေါင်းဆောင်ဆိုင်စင်လန်းကပြောပါတယ်။ကျင်းတောင်မြို့ဟာမြန်မာနိုင်ငံတွင်မြင့်ဆုံးရစ်တစ်ခုနဲ့အကြီးမားဆုံးရာလက်စစ်ထုတ်လုပ်တဲ့ဒေတာဖြစ်တဲ့အပြင်ရှမ်းပြည်နယ်ထဲမှာတောတောင်ထူထပ်ဆုံးကျွန်းတစ်အပေါ်များဆုံးဒေတာဖြစ်ပြီးစစ်ဆိုးရလက်ထက်က True Trading အပါအဝင်ကုမ္ပဏီကြီးတွေ B2C ပိုင်ဆိုင်တဲ့ကုမ္ပဏီတွေကျွန်းတစ်နဲ့တစ်မာတွေခုတ်ယူရောင်းချမှုကြောင့်တစ်တော်ပြုံးတီးမှုတွေဖြစ်ပေါ်ခဲ့တယ်လို့ကျင်းတောင်မြို့တဘာဝပတ်ဝန်းကျင်မြတ်နိုးသူများကပြောပါတယ်
ချင်းပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးဟွန်းခန်ဟာရင်မတော်တဆဖြစ်မှုကြောင့်ဇန်နဝါရီလ6ရက်နေ့နံနက်ပိုင်းမှာမင်းတပ်မြို့ပြည်သူ့ဆေးရုံမှာကွယ်လွန်သွားခဲ့ပါတယ်။အသက်38နှစ်အရွယ်ဦးဟွန်းခန်ဟာဇန်နဝါရီလ5ရက်နေ့ညနေပိုင်းမတူပြည်မြို့မှာသူစီးနှင်းလာတဲ့မော်တော်ဆိုင်ကယ်အတိုက်ခံရမှုကြောင့်ဦးခေါင်းမှာပြင်းထန်စွာဒဏ်ရာရရှိခဲ့ပြီးညတွင်ချင်းမန္တလေးပြည်သူ့ဆေးရုံကြီးကိုပို့ဆောင်ဖို့ထွက်ခွာလာစဉ်မင်းတပ်မြို့ပြည်သူ့ဆေးရုံအရောက်မှာကွယ်လွန်သွားခဲ့တာဖြစ်ပါတယ်။ဦးဟွန်းခန်ဟာ2015ရွေးကောက်ပွဲမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကိုစားပြုအနေနဲ့မတူပြည်မြို့ပြည်နယ်လွတ်တော်မဲဆန္ဒနယ်မြေအမှတ်1ကနေဝင်ရောက်ရှင်ပြန်အနိုင်ရရှိခဲ့တာဖြစ်ပါတယ်။
အခုဆက်ပြီးသတင်းလာတွေကိုတင်ဆက်ပေးသွားမှာပါ။ကချင်ပြည်နယ်အတွင်းမြန်မာတပ်မတော်နဲ့ကချင်လူလက်ရေးတပ်မတော် KAI တို့ကြားကစစ်ရေးတင်းမာမှုအတွင်းဒုက္ခသည်စခန်းနီးပစ်ခတ်လာတဲ့လက်နက်ကြီးတွေကြောင့်ဒုက္ခသည်တွေထပ်ဆင့်ထွက်ပြေးနေကြရပြန်ပါတယ်။တရုတ်နယ်စပ်ဝိုင်းမော်မြို့နယ်ဇိုင်းအောင်စစ်ပြေးဒုက္ခသည်တွေအခြေအနေအခက်အခဲတွေကိုဆမ်ကနေစူးစီးထားပြီးတော့နူပန်ကနေတင်ဆက်ပေးသွားမှာဖြစ်ပါတယ်။
ဝိုင်းမော်မြို့နယ်အတွင်းမြမတပ်မတော်နဲ့ကချင်လူလက်ရဲတပ်မတော် KAI တွေတိုက်ပွဲဖြစ်ပွားခဲ့ခြင်းဇိုင်းအောင်မွန်ကာစုစစ်ပြေဒုက္ခသည်ဖက်မှစစ်တပ်ကနေလက်နက်ကြီးနဲ့ပစ်ခတ်လာလို့ဒုက္ခသည်တွေစခန်းကနေထပ်ခါထွက်ပြေးတိမ်းရှောင်နေရတာ၃ချိန်ရှိသွားပြီဖြစ်ပါတယ်စစ်ဘေးရှောင်တွေအနေနဲ့လက်ရှိအချိန်မှာတရုတ်မြန်မာနဲ့ဆက်မြန်မာဖက်ချမ်းမှာပဲတိမ်းရှောင်နေရတယ်လို့မကားရန်စစ်ပြေဒုက္ခသည်တို့ကပြောပါတယ်
အခုလိုဖြစ်နေတာမြန်မာကဒေါ်လာစစ်ပြေးဒုက္ခတွေပဲမြန်မာကကြားတဲ့အိမ်မှဒီကြားတဲ့အိမ်ခရရာနဲ့အစိုးရဒီနဲ့စစ်ပဓာရရနေပြန်နိုင်ရှင်နေလို့ကြားရမလို့ဆိုတော့ကျွန်တော်ဒီငါကထင်းစစ်ပြေးအဲ့ဒါကမှမင်းပြောရဲခုပါလို့တော့တော်တော်မှအားလုံးကိုပြီးရတဲ့ဒီကမြန်မာပြောင်းနေတာပဲ
ပြီးခဲ့တဲ့ဒီဇင်ဘာလ28ရက်နေ့ကနေဇိုင်းအောင်မွန်ကစုစခန်းကိုလက်နက်ကြီး5ကြိမ်ကျခဲ့လို့နေဆက်တပတ်ချောင်းပေးတလျှောက်တစ်တော်ရီမှာတိမ်းရှောင်နေရမှာဇန်နဝါရီလ10ရက်နေ့ကတိုက်ပွဲပြင်းထန်စွာထပ်မံဖြစ်ပွားလာတာကြောင့်တရုတ်ဖက်ချမ်းပြေးဝင်လာခြင်းတရုတ်လုံခြုံရေးတပ်များစီတာခဲ့တယ်လို့ဆိုပါတယ်အလွန်အေးခဲပြီးကြမ်းတမ်းလာတဲ့ရာသီဥတုကြောင့်တောတောင်ကြားခိုလုံစရာနေရာမဲ့ဖြစ်နေတဲ့ဒုက္ခသည်တွေ3000ကျော်ရှိပြီးအစားအသောက်အတွက်ခက်ခဲနေသလိုကျန်းမာရေးအတွက်စိုးရိမ်စရာရှိနေတယ်လို့စစ်ပြေးဒုက္ခသည်ကူညီရေးအဖွဲ့ကဥက္ကုမရှာအောင်ကပြောပါတယ
်အသက်ကြီးတဲ့ကလေးသူငယ်တွေကပါပါတယ်ဆိုတော့သူတို့ရဲ့ဘီဂင်းလုံချုံရေးကအရင်ဒီကြီးရဲ့ပြင်တချို့ကြတော့တော့ဆော့ဖြစ်ပြရတဲ့အနေအထားမှာရှိတော့ကျမရင်းနဲ့ပတ်သက်ရင်လည်းတော်တော်ဆွေးနွေးရတဲ့အနေအထားမှာရှိတယ်တချို့ကြတော့ဒီအတွင်းတိုးတော့ပေါ့နော်အဲဆွေးနွေးရတဲ့အနေအထားမှာရှိရပေါ့နော
်ဒီလိုဒုက္ခတွေအရေးဖြစ်ရှင်းနိုင်ဖို့အစိုးရတပ်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအနေနဲ့လက်ရှိဖြစ်ပျနေတဲ့ပဋိပက္ခတွေအမြန်ချုပ်ငိမ့်ဖို့ပြစ်ခတ်တိုက်ခိုက်မှုတွေအမြန်ရပ်ဆဲဖို့လိုအပ်ကြောင်းဥက္ကုမရှာအောင်ကပြောပါတယ်ကချင်ပြည်နယ်တွင်မြမတပ်မတော်နဲ့ကချင်လူလက်ရေးတပ်မတော် KAI တို့ဟာ2012ခုနှစ်ကတည်းကတိုက်ပွဲဖြစ်ပွားနေတာဖြစ်ပြီး NLD အစိုးရတဲ့လက်ထက်မှာဒီပြဿနာတွေကိုပြင်လဲအောင်ညှိနှိုင်းဖြေရှင်းနိုင်မယ်လို့ကချင်လူထုကယုံကြည်မျှော်လင့်ထားတာဖြစ်ပေမဲ့လက်ရှိစည်ရေးအခြေအနေဟာပုံမှန်ဆိုးဝါးလာတဲ့အခြေအနေမှာပဲရှိနေတာဖြစ်ပါတယ်
ဆက်ပြီးတော့ရခိုင်ပြည်နယ်မြောက်ပိုင်းမောင်နှံခရိုင်အတွင်းမှာအစံဖတ်တိုက်ခိုက်မှုတွေဖြစ်ပွားခဲ့ပြီးတဲ့နောက်ပိုင်းမှာတခြားဒေသကနေလာပြီးတာဝန်ထမ်းဆောင်နေတဲ့မူလရမ်းပြကျောင်းဆရာမ200နီးပါးကိုမိမိဒေသအတွင်းပြောင်းရွှေ့တာဝန်ထမ်းဆောင်ဖို့ပညာရေးဌာနကမကြသေးမီကညွှန်ကြားခဲ့ပါတယ်။မောင်နှံခရိုင်အတွင်းမှာဘလို့စိုးရိမ်မှုတွေရှိနေပြီးပညာရေးအတွက်ဘလို့အခက်အခဲတွေရှိနေတယ်လဲဆိုတာကိုမောင်အေးကနေခုလိုစူးစီးထားပါတယ်။
ရခိုင်ပင်နယ်မော်တော်မြို့နယ်ကကျောက်ဆရာမတွေကိုပျောက်ရွှေ့တာဝန်ထမ်းဆောင်ခိုက်တာကတော့မတူညီတဲ့အခက်အခဲတွေကြောင့်ဖြစ်တယ်လို့ရခိုင်ပင်နယ်ပညာရေးညွှန်ကြားရေးမှူးဦးအောင်ကျော်ထွန်းကရခိုင်ဘာသာနဲ့အခုလိုပြောပါတယ
်မိန်းကလေးတွေဟာမထမ်းဆောင်လို့တဲ့အတွက်ကိုယ့်ရဲ့ကုဋေတကိုပျောင်းရွှေ့လိုက်တယ်အခက်အခဲအားလုံးကိုတခါတည်းပြောဖို့ပဲရမှာလဲတယောက်တလေထမင်းဟင်းချက်စားဖို့အခက်အခဲတယောက်တလေကြတော့နေဖို့အိမ်အခက်အခဲတယောက်တလေလမ်းပန်းဆက်တွယ်ရေးအခက်အခဲတယောက်တလေတွေကြတော့လုံခြုံရေးအခက်အခဲရေးအခက်အခဲမျိုးမျိုးရှိကြပါတယ်
အဲ့ဒီညွှန်ကြားချက်အရမောက်တော်မြို့နယ်ကမူလာတန်းပြကျောက်ဆရာမ200နိမ့်ပါကမိမိဒေသတွေမှာပျောက်ရွှေ့တာဝန်ထမ်းဆောင်ရမှာဖြစ်ပြီးလိုက်လဲသောတဲ့နေရာတွေနဲ့လိုအပ်နေတဲ့နေရာတွေမှာအမျိုးသားကျောက်ဆရာ900နိမ့်ပါကိုအစားထိုးသွားမှာဖြစ်တယ်လို့ပြည်내ပညာရေးဌာနတာဝန်ရှိသူတွေကပြောဆိုထားပါတယ်။လုံခြုံရေးအနေအထားအရကလေးတွေကြောက်မတရတဲ့အတွက်မိဖတ်တွေစိုးရိမ်နေကြတယ်လို့မောက်တော်မြို့နယ်မြောက်ပိုင်းမင်းကြီးရွာသားကိုမောက်သိန်းထွန်းကရခိုင်ပါသာနဲ့အခုလိုပြောပါတယ်
။ကျွန်တော်တို့မှာရရေခောင်းကတိလကားပါတူလာ
ကျွန်တော်တို့ရွာမှာရေခင်းဖြစ်ကြတဲ့က3ရက်လောက်ရွာကကျောင်းဆရာသူဖွေခဲ့တယ်အဲ့ဒီနောက်သီစင်ပါကျောင်းမရက်ဆိုပြီးတော့ပိတ်ထားတာအခုသိပါပဲ
မော်တော်ခရရဲ့အတွင်းမှာနေချိုင်းဆုံးစခန်းတွေတိုက်ခိုက်ခံရပြီးနောက်ဇာတန်ကျောင်းအလုံးကိုလုံချုံရဲရပိတ်ထားခဲ့ပြီးမြို့အမျိုးသားတွေနေထိုင်တဲ့တရင်ကျေးရွာမှာတော့ဆရာတွေမရောက်သေးတဲ့အတွက်ရွာကငှားထားတဲ့ကျောင်းဆရာနဲ့ကျောက်ဖွင့်နေပြီဖြစ်တယ်လို့အဲ့ဒီရွာသူတဦးကရခိုင်ပါသာနဲ့အခုလိုပြောပါတယ်
ဒီတရင်ရွာမှာတော့မရောက်သေးဘူးဒီရွာမှာကစာတင်နေရတယ်ရွာကငှားထားတဲ့ဆရာနဲ့ပေါ့ဒီကနေ့ဆရာမတယောက်ရောက်လာတဲ့ကြောက်တော်က
မြို့နဲ့အလှမ်းဝေးပြီးလုံခြုံရေးအရာစိတ်မချရသေးတဲ့နေဆက်အနေကကြေးရွာအတော်များများမှာတော့အခုအချိန်ထိပြုတ်ရှိသေးတဲ့ဆရာမတွေနေရာမှာအစားထိုးကြောက်ဆရာတွေမရောက်သေးသလိုဒေသလုံခြုံရေးအရာကြေးရွာသားတွေလည်းရွာပြင်ကိုထွက်လို့မရသေးဘူးလို့ဒေသခံတွေကပြောပါတယ်
ခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင
်။မြကျနာကွန်ပျူတာတက္ကသိုလ်ကျောင်းသားမောင်ကွန်ဆိုင်အောင်ကိုတနက်နေ့ပြစ်တက်ခဲ့တဲ့မြမတက်မတော်ကတက်သားမောင်မောင်ကိုမြကျနာတရားရုံးကနေထောင်တန်းတဲ့အလုပ်ကျန်းနှစ်နှစ်ချမှတ်လိုက်ပါတယ်
။တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ။
တိုင်းနယ်စပ်ဒေသကနေစူးစီးထုတ်လွှင့်ပေးနေတဲ့တိုင်းရင်းသတင်းလွှာကဏ္ဍကိုနားဆင်ကြရတာပါ